မြန်မာစစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်နေတဲ့စကိုင်းတိုင်းထဲမှာတော့ဒေသခံတောင်သူတွေအနေနဲ့လက်နက်ကင်ပြိပခတိုက်ပွဲတွေအပြင်ရာသီဥတုမမှန်တာဓာတ်မြေဩဇာဝယ်ယူလို့မရတာတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေမှာအခက်တွေ့နေရပါတယ်စကိုင်းကဒေသခံတောင်သူတွေကြုံနေရတဲ့အခက်အခဲကြောင့်သတင်းပေးဖို့ချက်ကိုတော့ကိုအောင်အောင်ပြောပြပေးပါရှင်
စကိုင်းတိုင်းအတွင်းမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေမှာမြေပြင်ကထိုးစစ်တွေအပြင်လေကြောင်းကဝတ်တိုက်ခတ်မှုတွေရှိနေပါတယ်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြားစိုက်ပျိုးရေးကိုအဓိကအားထားအသက်မွေးကြတဲ့ဒေသခံတောင်သူတွေသူတို့ရည်ရည်အတွက်လုပ်ငန်းတွေကိုကောင်းကောင်းမွန်မွန်မလုပ်နိုင်ကြပါဘူးဒီကြားထဲမှာရာသီဥတုမမှန်ကန်တာတွေကြောင့်အပို
ောက်ပြားတော့ခါကျတော့ကြရတာပေါ့ကျွာတဲ့ခါတင်းရွာပြီးမှပြတ်တဲ့ခါကျတော့လည်းတအားပြတ်နေရတင်းပူအနှွေဖြစ်တာကြအဲ့တော့သူတို့စကြောင်းထိုးလာတာမျိုးပါမျိုးဆိုရင်ဒါလူကြီးကအလော့ပုံးရှောင်လိုက်ရတာပေါ့ကျွဲကျွဲနွားကြီးတော်တဲ့တောင်ထဲမှာလွတ်ပြက်လိုက်ပြီးမှအဲ့ဒါဆိုတော့စိုက်ခင်းလေးကိုဘီမစိုက်နိုင်တာပေါ့မိမိဝန်တာလေးတက်လောက်ပဲစိုက်ကြပြူကြရတာပေါ့
အခုလိုအခက်အခဲတွေအပြင်စိုက်ပျိုးရေးမှာအဓိကမရှိမဖြစ်လိုအပ်တဲ့ဓာတ်မြေဩဇာဝယ်ယူဖို့လည်းအခက်အခဲတွေရှိနေပါတယ်။နေမီအေဂျင့်မှုမရှိတော့တဲ့အတွက်ဓာတ်မြေဩဇာဖြန့်ဖြူးတဲ့ကုမ္ပဏီတွေလည်းမရှိတော့သလိုဝယ်ဖို့လည်းမလွယ်တော့ဘူးလို့မြောင်ဒေတာကန်တောင်သူတယောက်ကပြောပါတယ်
။စိုက်တာပြူကြဆိုတာဒီမြေဩဇာတွေကမတုံးလို့ရလဲ။မရဘူးလေအစင်မပြေတော့ကြတာအခုမြေဩဇာတွေဆိုလို့ရှိရင်ဟိုဟာဟိုကြာလာပြီ။မြေဩဇာဆိုတော့အသွင်မခံတာတွေပေါ့နော်။ဝယ်ဖို့လည်းခက်တယ်ပြီးလို့ရှိရင်ညောင်းနဲ့ဆိုင်တွေလည်းမရှိကြတော့ဘူး။ညောင်းတွေထဲမှာဒီလိုရှင်ကျွန်တော်ကမြေဩဇာတွေဆိုလို့ရှင်လည်းကျွန်တော်တို့ကုမ္ပဏီတွေကနေပြီးတော့တွင်းတယ်စိုက်ဟိုဟာစိုက်ကင်းသမားတွေစီကိုပို့တယ်ဒီလိုရှင်မျိုးဟိုဟာပဲပေါ်တဲ့အချိန်မှာတို့ကသက်ဆံပြန်ယူကြပါဗျာအဲ့လိုမျိုးလုပ်တာအခုဟာအဲ့လိုမျိုးလုပ်မဲ့ကုမ္ပဏီတွေလည်းမရှိတော့ဘူးကိုယ့်ဘာသာကိုယ်ဝယ်သုံးအောင်လည်းစိုက်နေရမရှိဘူးစိုက်ရှိတဲ့စိုက်နေရကြလည်းမရောင်းရတော့ဘူးရောင်းလို့ရပြန်တော့လည်းဟိုဟာဟိုလမ်းမဆက်တွေကြီးကဒီလောလောနဲ့အတဲလို့မရတော့ဘူးဗျာနော်အဲ့ဒီအခက်အခဲတွေကတော့အကုန်ကြုံနေကြတာဆိုရယ်တနေ့လုံးမှာ
ဒေတာကန် PDF တက်ဖွဲ့တွေဟာနေမီတွင်မှာကိုလွန်ပြီးအကြမ်းဖက်မှုတွေကျူးလွန်နေတယ်လို့မြန်မာစစ်တပ်ကဆွဆဲထားပါတယ်။ဓာတ်မြေဩဇာမှာပါဝင်တဲ့ဓာတ်ရုပစ္စည်းတွေဟာမိုင်းတွေပြုတ်လို့ရမှာကုန်ကျန်းအဖြစ်ပါဝင်တယ်လို့ယူဆပြီးဓာတ်မြေဩဇာတင်သွင်းတာကိုကန့်သက်တာဖြစ်နိုင်တယ်လို့ဒေတာကန်တချို့ကခန့်မှန်းပါတယ်။တချိန်ထဲမှာနေမီရှိလင်းတဲ့စစ်စင်ရေးအတွင်းနေအိမ်တွေမိရှုပ်ခံပြီးစိုက်ပျိုးရာသီရောက်ရှိချိန်စိုက်ပျိုးဖို့စုဆောင်းထားတဲ့မျိုးစေ့တွေလည်းမီးတဲပါသွားတယ်လို့ဒေတာကန်လယ်သမားတွေကပြောပါတယ်။ဒါကြောင့်လာမယ့်နှစ်မှာတီးနှံအတွက်တိတိတသာယောနေမယ်လို့တောင်သူတွေကခန့်မှန်းနေကြပါတယ
်စစ်တပ်နယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းထဲမှာတောင်သူတွေကြုံနေရတဲ့အခက်အခဲကိုကိုအောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်